မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစိုင်းတိုမီတာ19.19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြညာပေးမှာပါအာဖဂန်နစ္စတန်နိုင်ငံမှာဒီမနက်ပဲဖမ်းခံခဲ့ရတဲ့ခီးတဲ့အများစုပြန်လွတ်လာပါပြီ။ဖမ်းခံထားတဲ့ Writers သတင်းဆောင်နှစ်ဦးကိုတော့လာမယ့်သတင်းပတ်မှာစီရင်ချက်ချမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ပြည်ကနေ2012ခုနှစ်တုန်းကရခိုင်မှာဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်ဖွင့်လှစ်ခဲ့ရတဲ့ကြောက်တော်မြို့နယ်နိုရင်ရွာအနီးကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့ဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်ပါတယ်ဘလို့သဘောတူညီချက်တွေရခဲ့လို့ပါလဲ
ပြည်ထောင်စုဆိုရပါတယ်ပြည်နယ်ဆိုရလည်းပါတယ်ပေါ့နော်ပြီးတော့အဲ INDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညှိနှိုင်းတယ်ပြီးတော့အဲ့မှာရှိတဲ့အဲ့ဒီနေ့ရွာနယ်လည်းကျွန်တော်ညှိနှိုင်းပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှုပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်နမ်ခမ်းမျိုးကအမျိုးသမီးတူဦးပေါ်မှာ TLL တပ်ဖွဲ့ကဖမ်းဆီးထားတဲ့အပေါ်မှာသဘောထားအမြင်နေတဲ့အတူကရင်ပြည်နယ်ဖာပုံဘက်ကရေကြီးရေရှမ်းအခြေအနေနောက်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကွဲကခဲရသူတွေတွေ့ဆုံနိုင်ကြတော့မယ့်အကြောင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပြီးဆွဲခံခဲ့ရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါပြီ။ကွန်ဒုစ်ပြည်နယ်တွင်းမှာဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်က3ဆင့်ကနေဖမ်းဆီးထားသူခီးတဲ့12ဦးကိုတော့တပုံတွေကဆက်ပြီးတော့ဖမ်းဆီးထားဆဲဖြစ်တယ်လို့ပြည်ရေးဝန်ကြီးရဲ့အကြံပေးဘာဟာမားကပြောပါတယ်။လူ60စီလိုက်ပါနိုင်တဲ့ခီးတဲ့တင်ကားတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ခီးတဲ့စုစုပေါင်း190လိုက်ပါလာတာလို့ပြည်တွင်းသတင်းတိုလိုနျူးစ်ကဖော်ပြပါဗျ။တက္ကသိုလ်ပြည်နယ်ကနေမြို့တော်ကာဘူးကိုသွားတဲ့လမ်းမှာခီးတဲ့တင်ကားတွေဖမ်းဆီးခံရတာဖြစ်ပါတယ်။မနေ့တနင်္လာနေ့တော့အာဖဂန်သမ္မတအာရှရက်ကာနီကတာလီဘန်တို့နဲ့၃လကြာအပြစ်ခတ်ရက်စဲနိုင်ရေးအဆိုပြုချက်ကိုတစ်ဖက်သက်ကြေညာထားပါတယ်။အပြစ်ခတ်ရက်စဲရေးကမွတ်စလင်တို့ရဲ့ဤနေ့အခါသမယနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။အာဖဂန်သမ္မတဂန်နီရဲ့ကြီးညာချက်အပေါ်တာလီဘန်တို့ကတော့တုံ့ပြန်မှုမရှိသေးပါဘူးရှင
်။တောင်ကိုရီးယားနိုင်ငံကတက်ကြီးရွယ်90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကားတန်းကမြောက်ကိုရီးယားနိုင်ငံတဲကိုဖျက်ချော်ပြီးနိုင်ပိုင်းအကြာမှာပဲနိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွန်ဂန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ခဲ့ကြတာပါ။သောရတာကာလအတွင်းဒီမှာပါဝင်တဲ့တောင်ကိုရီးယားနိုင်ငံသားတွေဟာတောင်ကိုရီးယားကသူတို့ရဲ့ဆွေမျိုးတွေနဲ့6ချိန်တွဲဆောင်ခွင့်ရမှာဖြစ်ပြီးမြောက်ကိုရီးယားထောက်လှမ်းရေးတွေကလည်းဒါကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။2009ကစပြီးတော့အခုလိုနိုင်ငံဆွေမျိုးတွေအကျိန်း20သာတွဲဆောင်ဘူးသေးတာဖြစ်ပြီးတော့နောက်ဆုံးချိန်တွဲခဲ့တာကတော့2015ခုနှစ်ကဖြစ်ပါတယ်။1950ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်ကိုရီးယားမိသားစုဝင်တန်ပေါင်းများစွာခွဲခွာခဲ့ကြပါတယ်။နေပေါင်း90ကျော်ကြာပြီးတဲ့နောက်မှာတော့သူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ဆုံဖို့စောင့်နေကြသူအတော်များများလည်းတည်ဆုံခဲ့ကြသလိုအသက်ရှင်ရရှိနေသူအများစုဟာလည်းအခုဆိုရင်80ကျော်ရှိနေပြီဖြစ်ပါတယ်။အဲ့လိုမိသားစုဝင်တွေနဲ့အသေးအတန်ပြန်တွေ့ကျင်တဲ့အထက်မှာကိုရီးယားနယ်ပေါင်းအမေရိကန်နိုင်ငံသားတွေလည်းပါဝင်ပြီးသူတို့ကိုတော့တစ်ခါမှတွေ့ဆုံခွင့်မပေးသေးပါဘူးခင်ဗျာ။
အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းလုံးမှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးရပါတယ်။ 6.9 မဂနီတုပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကအဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရဆူတိုပိုပါဝူးကပြောပါတယ်လွန်ဘုတ်ကျွန်းမှာပြင်းအား 6.3 မဂနီတုရှိတဲ့ငလျင်လှုပ်ခတ်ပြီးနိုင်ပိုင်းအချာမှာငလျင်ထက်လွတ်ခဲ့တာဖြစ်ပြီးကျွန်းပေါ်ကဒေသအများအပြားမှာလျှက်စင်ပြီးပြတ်တောက်သွားခဲ့ပါတယ်မနေ့တနင်္ဂနွေနေ့ငလျင်တွေရဲ့နောက်ဆက်တွဲငလျင်အကြိမ်ပေါင်းရာနဲ့ချီပြီးစံချိန်တင်လှုပ်ခတ်ခဲ့ပြီးလွန်ဘုတ်ကျွန်းမှာမြေပြိုကျမှုတွေဖြစ်ခဲ့သလိုဒေသခံတွေလည်းလမ်းမတွေပေါ်ကိုကြောက်လန့်တကြားထွက်ပြေးခဲ့ကြတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်လွန်ဘုတ်ကျွန်းမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလည်းလူပေါင်း400ကျော်တည်ဆုံးခဲ့ရတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မနေ့တော့ကငလျင်ထပ်လှုပ်ခဲ့တာလည်းဖြစ်ပါတယ် ပြည်ခဲ့တဲ့ဇူလိုင်လ22ရက်နေ့ကငလျင်ကြောင့်လူဆက်ခွန်ယောက်တိဆုံးခဲ့ရပြီးရန်နှစ်ချီပိတ်မိခဲ့ပြီးတဲ့နောက်ပိတ်ထားခဲ့ရတဲ့ရင်ချီတောင်ပေါ်ကမြို့သားဥယျာဉ်မှာလည်းမိနစ်တနည်းကနေငလျင်ကြောင့်မြေပြိုတဲ့သတင်းတွေရှိနေပါတယ်ရှင်။
ဤရန်ရဲ့ရရှိထားတဲ့နိုင်ငံကနျူကလ িয়ার သဘောတူညီချက်ကသုံးမကျဘူးလို့အမေရိကန်သမ္မတတော်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကဒီကနေ့တင်လာနေမှာပြောဆိုလိုက်ပြီးတော့ဤရန်အပေါ်ပို့ပြီးဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့အမေရိကန်ဘက်ကဆောင်ရွက်နေတယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ဒုတိယမြောက်နေ့ဖြစ်တွေ့ ရေးကိုကြိုတင်တားဆီးနိုင်မှုကအမြင့်ဆုံးဦးစားပေးဖြစ်ပြီးဒီချက်ကြောင့်ပဲအမေရိကန်သမ္မတထရမ့်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလုံခြုံရေးကြံပေးပေါ်တန်ကပြောပါတယ်နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့ကြားမှာသဘောတူခဲ့ကြတာပါဒီသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার စီစဉ်တွေကိုကန့်သတ်ဖို့ကတိပြုပြီးအပြန်အလှန်အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှောက်ပေးထားတာဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ထားပေမဲ့လည်းတခြားလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကတော့သဘောတူညီချက်ကိုဆက်ပြီးထားရှိဖို့ကတိပြုထားပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 166895.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုရေမြန်မာဘာအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးသတင်းရယူမှုကြောင့်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ Writers သတင်းတောင်နှစ်ဦးကိုလာမယ့်သတင်းပတ်မှာစဉ်းသက်ချမှာဖြစ်ပါတယ်။လျှို့ဝှက်ဆဲစရန်းကြီးတရားမဝင်လက်ဝဲတွေးရှိမှုနဲ့ဆွဲချက်တင်ခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးရဲ့ရှင်းနေတွေကတော့ရဲတွေကထောင်ချောက်ဆင်တာလို့ပြောကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကရဲတပ်ဖွဲ့ဝင်နှစ်ဦးနဲ့တွေ့ဆုံပြီးသူတို့စီကဆဲရွက်စရန်းကြီးရရှိခဲ့ကြပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လနောက်မင်္ဂစားလို့ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ပြည်ပခအတွင်းစစ်တပ်ရဲ့ကင်တွယ်ဆောင်ရွက်မှုကိုဒီသတင်းတောင်နှစ်ဦးတို့ကသတင်းရယူခဲ့ကြတာပါ။နိုင်ငံတကာလေ့လာသူတွေနဲ့သတင်းတောင်အများစုလည်းပြည်ပခဒေသတွင်းလွတ်လပ်စွာသွားလာခွင့်မရှိသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာဘက်ကလက်သင့်မခံပါဘူး။အခုဆွဲချက်အရာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခရင်တော့ထောင်ဒဏ်14နှစ်အထိကြားခံရနိုင်တာလည်းဖြစ်ပါတယ
်။ဒီုံနဲ့အမေရိကန်ကြားကုံတော်ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံဆက်ဆံရေးကလည်းတင်းမာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲတရုတ်သမ္မတရှီကျင့်ဖင်ဟာမြောက်ကိုရီးယားနိုင်ငံကိုလာမယ့်စက်တင်ဘာလမှာတွားရောက်မယ်ဆိုတဲ့သတင်းတွေကြောင့်တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားပေါ်အရေးယူပိတ်ဆို့မှုတွေလျှော့ချပေးတော့မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။တရုတ်သမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ရဲ့ဖိတ်ကြားချက်အရပျုံယန်မြို့ကိုစက်တင်ဘာ9ရက်နေ့မှာကြားရောက်မဲ့မြောက်ကိုရီးယားနိုင်ငံတီထောင်ခြင်းနှစ်90ပြည့်အခမ်းအနားကိုတက်ရောက်နိုင်တယ်လို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာကစနေနေ့မှာပြောပါတယ်။တရုတ်နိုင်ငံသားဝန်ကြီးဌာနကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့အခုချိန်ထိအတည်မပြုသေးပါဘူး။ဒါပြင်မြောက်ကိုရီးယားနိုင်ငံဟာတရုတ်ကောင်းဆောင်လာရောက်လည်ပတ်မဲ့ခီးစဉ်အတွက်ပြင်ဆင်နေတယ်လို့လည်းဆိုးမျိုးမှရှိတဲ့ဒီ Daily NK Online သတင်းစာနဲ့ Korea Time သတင်းစာတွေကလည်းခန့်မှန်းပါတယ်။သူတို့ကတရုတ်နဲ့မြောက်ကိုရီးယားနယ်စပ်မှာရှိတဲ့တရုတ်ဆောင်တပ်တွေတိုးလာတာနဲ့မြောက်ကိုရီးယားဆိုရကကဘာလက်ခီးသွွားဖွဲ့ရဲ့ခီးစဉ်တွေဖျက်သိမ်းနေဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့ပြောထားတာဖြစ်ပါတယ်ခင်ဗျာ။
ကက်သလစ်ခရစ်ယာန်ကျောင်းတော်မှာကလေးငယ်တွေအပေါ်ဖုန်တော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေနောက်ထပ်ဖြစ်မလာအောင်ကာကွယ်ဖို့ဒီလိုကျူးလွန်မှုတွေရှိခဲ့ရင်လည်းဖုန်ကွယ်မထနိုင်ရေးအသေးချာဆောင်ရွက်ကြဖို့ဒီကနေ့တင်းနှင်းလာနေမှာပဲကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကမိန့်ကြားလိုက်ပါတယ်။ကက်သလစ်ဖုန်တော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာထိပါကျူးလွန်မှုတွေနဲ့ပတ်သက်လို့မကြာခင်ကဖော်ထုတ်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ကဘာတလွားကကက်သလစ်ဘာသာဝင်တွေထံပေးပို့တဲ့စာမှာပိုယဟန်မင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ကခရစ်ယာန်ဂိုင်းအုပ်သာသနာနယ်6ခုမှာနှစ်ပေါင်း80အတွင်းခရစ်ယာန်ဖုန်တော်ကြီး300ကျော်တို့ကကလင်းငယ်1000ကျော်ကိုထိပါစော်ကားခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ခုံတမာတိအဖွဲ့ရဲ့အစီရင်ခံစာကဖော်ပြတာဖြစ်ပါတယ်။အတိတ်မှာဖြစ်ပျက်ခဲ့တာပဲလို့ပြောနိုင်ပေမဲ့လည်းဒီလူတွေရဲ့နာကြီးချက်တွေကိုခန်းစားသိရှိကြရမယ်လို့ပိုယဟန်မင်းကြီးကသူ့ရဲ့စာထဲမှာမိန့်ကြားထားပါတယ်ရှင်။
American Donald Trump ရွေးကောက်ပွဲအွန်လိုင်း manager Hong Paul Manafort အပေါ်အခုနဲ့ဘန်ဝေဂျီကိစ္စတွေမမမကန်လုံးမှုနဲ့တရားစွဲဆိုထားတဲ့အမှုမှာအပြစ်ရှိမရှိဆုံးဖြတ်ရမယ့်ခုံတမာတိအဖွဲ့ဝင်တွေဟာဒီကနေ့တနင်္လာနေ့မှာတော့တတိယမြောက်နေ့ဖြစ်တဲ့ဒီအမှုကိုဆက်ပြီးတော့စဉ်းစားဆွေးနွေးကြမှာဖြစ်ပါတယ်။အမျိုးသား6ယောက်နဲ့အမျိုးသမီး6ယောက်ပါဝင်တဲ့ဒီခုံတမာတိအဖွဲ့ဟာဗာဂျီးနီးယားပြည်နယ်မှာရှိတဲ့တရားရုံးမှာပြီးခဲ့တဲ့သတင်းပတ်ကလည်းတကားပိတ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နှစ်ပတ်ကြာတရားစီရင်မှုအတွင်းအစိုးရရှိနေတဲ့ဘက်က Mr. Manafort ဟာအမေရိကန်ပြည်ထောင်စုမှာအခွန်မဆောင်ခြင်းလာကြောင့်ပြည်ပမှာရှိတဲ့ဘဏ်စည်ရင်းတွေမှာဒေါ်လာသန်းပေါင်းများစွာကိုဖော်ထားခဲ့တယ်လို့ဆိုပါတယ် Mr. Manafort ဟာသမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့မှာမပါခင်ကယာရုကနေဖြုတ်ချခံရတဲ့ Ukraine သမ္မတဟောင်း Viktor Yanukovych အတွက်မဲဆွယ်စည်းရုံးရေးတွေလုပ်ပေးခဲ့ပြီးတော့အဲဒီကနေငွေအများစုကိုရခဲ့တာဖြစ်တယ်လို့အစိုးရရှိနေတဲ့ဘက်ကဆိုဆွဲပါတယ် Manafort ရဲ့ရှိနေတဲ့ဘက်ကတော့တက်တီတယောက်မှမခေါ်ခဲ့သလိုဒီအမှုမှာ Manafort အပြစ်ရှိတယ်ဆိုတာလုံလောက်တဲ့တက်တီအထောက်ထားမပြနိုင်ခဲ့ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ဩစတြေးလျဝန်ကြီးချုပ် Morgan Turnbull ကသူတို့နိုင်ငံရဲ့ကာဗွန်တန်းငွေရှော့ချဖို့ကိစ္စကိုဥပဒေအဖြစ်တရားဝင်ပြဋ္ဌာန်းမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ပါတီတွင်းမှာရှိတဲ့ Conservative WDD ရဲ့အပြင်းအထန်အထိုက်ခံလုပ်မှုကိုရင်ဆိုင်ရပြီးတဲ့နောက်မှာသူကအဲ့ဒီအစီအစဉ်ကိုဖျက်လိုက်တာဖြစ်ပါတယ်။ပါရီသဘောတူညီချက်လို့သိကြတဲ့2015ခုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံရဲ့မူပေါင်းအစိအပိုင်တရအဖြစ်နဲ့ဩစတြေးလျနိုင်ငံကလာမယ့်2030ခုနှစ်မှာကာဗွန်တန်းငွေထုတ်လွှတ်မှုကို2005ခုနှစ်ကထက်26ရာခိုင်နှုန်းလျှော့ချဖို့တတ်မှတ်ထားတာဖြစ်ပါတယ်ရှင
်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကတင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။အခုတင်းနာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နိုရင်ဒုက္ခသည်စခန်းကိုပိတ်သိမ်းလိုက်ပြီးတော့အဲ့ဒီစခန်းမှာရှိတဲ့အိမ်အောင်စုတွေအားလုံးကိုနိုရင်ကျေးရွာအနီးမှာပဲပြန်ပြီးတော့နေရာချထားပေးခဲ့ပါတယ်။ဒီလိုမျိုးပိတ်သိမ်းတာကတော့စခန်းမှာနေထိုင်သူတွေရဲ့သဘောတူညီချက်အရာဆောင်ရွက်တာဖြစ်တယ်လို့သူတို့ရဲ့လိုအပ်ချက်တွေကိုလည်းဆက်ပြီးတော့မှကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးကပြောပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်တဲ့ပြိပကကြောင့်ဖွင့်လှစ်ခဲ့တဲ့ကြောက်တော်မျိုးနယ်နိဒင်ရွာအနီးက IDP ခေါ်ဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်တာဖြစ်ပါတယ်။စခန်းပိတ်သိမ်းလိုက်တဲ့အချိန်လေးကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကအခုလိုပြောပါတယ
်။သူတို့ကတော့အဲ့နိဒင်ရွာဖေးမှာပါနော်အဲ့လိုမျိုးကမ်းနဲ့နေနေတာလေပြိုက်ခုအဲ့ရိုက်နိဒင်ရွာနားမှာပါပဲဖေးမှာပဲအိမ်ကြီးပြန်ဆောက်ပေးပြီးတော့ကျွန်တော်တို့နေရာပြန်ချပေးတာပေါ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အဲ့မှာအိမ်အောင်စုက85စုလောက်ရှိတယ်နောက်လူကြီးဆိုရင်တော့980လောက်ရှိမှာပေါ့လူကြီးအေးလုံချင်းအိမ်လေးတွေပေါ့85လုံးမိသားစုတစ်စုတည်းအိမ်တစ်လုံးပေါ့နော်အဲ့ဒါလေးကျွန်တော်ဆောက်ပေးထားတာရှိတယ်အဲ့မှာပြီးတော့အဲ့ထဲမှာကျွန်တော်လမ်းလေးတွေပါလေးတွေပါတယ်နောက်လူမျိုးပေါ့တခြားဒီလိုအပ်မဲ့ဟာလေးတွေဝိုင်းဝန်းပြီးတော့လုပ်ပေးတာရှိတယ်ခင်ဗျာပြောမယ်ဆိုရင်ဒီပြည်တော်စုဆွေးရပါတယ်ပြည်နယ်ဆွေးရလည်းပါတယ်ပေါ့နော်ပြီးတော့အဲ့ IDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညှိနှိုင်းတယ်ပြီးတော့အဲ့မှာရှိတဲ့ရွာပေါ့နေတဲ့ရွာပေါ့နော်ဘာလို့သူတို့ရွာမှာဟိုဘေးမှာထားတာ哦အဲ့ဒါအေးဒီရွာနဲ့လည်းကျွန်တော်ညှိနှိုင်းတယ်ဘာလို့ညှိနှိုင်းပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ
်နေတဲ့စခန်ပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ရမှာရေရှည်ဘဝရက်တည်ရေးအတွက်ပါလှူဆောင်ပေးသွားမှာဖြစ်ကြောင်းဒေါက်တာအောင်သူရိန်ကဆက်ပြောပါတယ
်သူတို့ဒီအလုပ်တိုင်းခွင်လန်းလေးတွေနောက်ထာဒီကျွန်တော်တို့ဒီသူဟိုဒီစားပေါ့လိုအပ်မဲ့ပညာရေးပါကြပေါ့နော်အဲ့ဒီအတွက်ကိုပါကျွန်တော်တို့ကဒီရေရှည်ဘက်ကိုဆောင်ယူရေရှည်ဆိုတာတက်ကိုဘယ်လိုခေါ်မလဲသူတို့ချောက်ပေါ်သူတို့ရက်တည်နိုင်သွားတဲ့အချိန်တစ်ခုတည်းပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်တို့ကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားမှာပါခင်ဗျာဟုတ
်ညစ်တဲ့စခန်းတာဝန်ခံဦးကျော်အေးကစခန်းပိတ်သိမ်းပြီးနေရာတစ်ကိုပြောင်းရွှေ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်ဆရာသမားတော်မဟုတ်ပါကျွန်တော်တို့ဘက်ကသဘောပြည်ချက်ကိုရည်ရွယ်မှလုပ်တာပါလောလောနဲ့တော့ဒီမှာတော့ဟိုအဒီတော်လူသားတို့ဘာလို့ရတာတော့ဆန်တီရတော့လို့ရှိပါတယ်အကြီးကလောဆဲမှာကဟိုအကောင်းဝန်ဝန်ရောက်ဆိုင်ရတဲ့ဒီစားနေခြားတော့ဘာလို့ဒီလုံခဲပိုင်းသိစားလို့ပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားပြန်မနေရလို့ကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောခလိုက်ပါတယ်ကျောင်းပါ
စခိုင်းကြီးရဲ့အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ် လောလောဆယ်2019ခုနှစ်အတွင်းကရန်ပြဲမြို့နယ်တန်းရွာရှိစခန်ကြောက်ဖြူမြို့နယ်ကကညင်တော်စခန်ပေါတော်မြို့နယ်ကျင်းကြီးပြင်ကမင်းသာဖာစခန်တစ်စိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနေတင်စခန်ကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်ကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကယ်ပြင်စခန်ကောင်းတုတ်ကစခန်တင်းနှင်းနဲ့ကြောက်ဖြူမျိုးနယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ်ဒီကရက်နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ
်။ချက်ခိုင်ဘက်ကဒုက္ခသည်စခန်းတွေပိတ်သိမ်းတဲ့သတင်းကိုမိုးစောတင်ဆက်ပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းက TLLA တအောင်ပလောင်တပ်ဖွဲ့လှုပ်ရှားရာဒေသတွေမှာစစ်ရေးအခြေအနေတင်းမာမှုတွေနဲ့အတူဒေသခံတိုင်းရင်းသားတွေအနေနဲ့ဒီလက်နက်ကိုင်တပ်တွေရဲ့အပြန်အလှန်ပစ်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရတာဖမ်းဆီးစစ်ဆေးခံရတာတွေရှိနေပါတယ်လက်တလုံးမှာတော့နန်းခမ်းမြို့ကအမျိုးသမီးတဦးကို TLLA တပ်ဖွဲ့ကဖမ်းဆီးထားတဲ့အပေါ်နန်းခမ်းမြို့လူငယ်များကွန်ရက်ကကန့်ကွက်ထားပါတယ် TLLA ဘက်ကတော့သူတို့ဥပဒေစည်းမျဉ်းကိုချိုးဖောက်လို့ဖမ်းထားတာဖြစ်တယ်လို့ဝန်ခံပါတယ်ရှမ်းပြည်မြောက်ပိုင်းကစစ်ရေးအခြေအနေတွေနဲ့ဒေသခံတွေရဲ့အကြောင်းကိုတော့ VOA သတင်းတောက်ကိုနိုင်ကွင်းရဲ့သတင်းပေးပို့ထားတာနားဆင်ပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမသမတော်နဲ့တအံပလောင်တပ်ဖွဲ့ TNL ရို့အကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။မနေ့ကကြောက်မဲမြို့နယ်တွင်တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးအရာရှိပုံမှုတိုက်ကြော်ကပြောပါတယ်။
တိုက်ပွဲကတော့ဒီကတော့မနေ့ကရှိတယ်။ကြောက်မဲမြို့နယ်ဖိုင်ဘောမြို့နယ်ဖိုင်လာတပ်ဖွဲ့တွေကြိမ်ဖြစ်တယ်၊ညစ်တပ်ဖွဲ့တွေကြိမ်ဖြစ်တယ်။သူကတော့ဖန်ဖန်တောင်ကျောပေါ်မှာဖြစ်တယ်တော့ဟင်းဒါကတော့ပြန်လာတယ်လို့ပြောတယ်။ဒါကလည်းမတ်တပ်ကစတာတော့ဆက်လို့ရှိတယ်။အဲဒီကောင်ကတော့ဒီလို
ပဲတော့ရှိဘူး။ TNL ခြေပြူရကြောင်မဲမျိုးနယ်ကတောင်ကုန်းပေါ်တမတော်ကနေထုတ်စစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့သူကဆိုပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားမှုနဲ့တူဒေသခံတွေဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့ပေါ်ကနတ်မူဟုံလို့အမည်ရှိတဲ့အမျိုးသမီးတဦးကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတန်းပလောင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အမျိုးသမီးကိုဖမ်းဆီးသွားတဲ့လှုပ်ဆောင်ချက်ဟာမဖြစ်သင့်ဘူးလို့နန်းခမ်းမြို့လူငယ်များကွန်ရက်ကစိုင်းရီကအခုလိုပြောပါတယ်
။ဒီလိုကြားတဲ့ကဘယ်လိုကိစ္စဝိစ္စတွေရှိတာလဲဆိုတော့လည်းကျွန်တော်တို့မပြောတတ်သေးဘူး။ဒါပေမဲ့ဒီခေတ်ကနေကဒီအချိန်ရောက်မှာပဲဒီလိုစီကစစ်ကြီးတောင်းပြီးတော့ထွက်လာတဲ့လေယောက်ကိုဒီစစ်တပ်ကနေပြီးတော့ဝိုင်းလိုက်ပြီးတော့တိထားနာတော့ရှိတယ်။ဒီလိုဆိုင်ကနေထွက်လာပြီးတော့မှအဖြစ်ပြက်ခဲ့တဲ့ဟာပေါ့။အဲ့ဒါများဆက်ဆက်နေတာကျွန်တော်တို့လည်းမပြောတတ်ဘူး။ဒါနဲ့လည်းကဖြစ်နေလို့ပေါ့လေဒီ video 2ပေါ်ဒီလိုအကျဉ်းထက်ပြီးတော့ခေါဆောင်သွားမျိုးမဖြစ်စေချင်ဘူးဒါ video 2ရဲ့လုံခြုံမှုကိုချိန်ထောက်တယ်လို့ပဲကျွန်တော်မြင်တယ်လေ
ပြီးခဲ့တဲ့2019ခုနှစ်တုန်းက TNL တပ်ဖွဲ့ဝင်နှူးကနေအဆိုပါနမ်မူဟွန်တို့အိမ်ဆိုင်မှာအခွန်ကောက်ခံပြီးအပြန်သမတော်ကနေလမ်းမှာစောက်ဆိုင်ပြီးပြစ်ခတ်ခဲ့လို့တယောက်တည်ဆုံးပြီးတယောက်ရှင်ဖမ်းမိခဲ့တဲ့ဖြစ်စဉ်ပေါ်မှာအဆိုရတပ်ကိုသတင်းပေးခဲ့တဲ့ဆိုပြီး TNL ဘက်ကယူဆလို့ဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းဒေသခံတွေကယူဆနေကြတာပါဖမ်းဆီးခံထားရတဲ့နတ်မုံဟုံကိုအများဆုံးပြန်လွှတ်ပေးဖို့ဒေသခံလူငယ်ဖွဲ့စည်းပေါင်း20ကျော်စုဖွဲ့ထားတဲ့နန်းခမ်းမြို့လူငယ်များကွန်ရက်ကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။နန်းခမ်းမြို့ကမျိုးသမီးဟာ TNL ရဲ့ဥပဒေစည်းမျဉ်းကိုချိုးဖောက်လို့ဖမ်းရတယ်လို့လည်း TNL ကြံကြားရေးရာရှိပုံမှုတိုက်ကြော်ကပြောပါတယ
်။ဖမ်းဆီးတော့မှန်တယ်ကျွန်တော်ညီကတော့မျိုးရဲဒီကတိပတ်တာရှိတယ်သူကပါ EU ကိုတော့ဖန်ဆင်းနေတာဖြစ်တယ်လောလောဆယ်ရောဒီကျွန်တော်ဒီ team နဲ့ဆက်ဆံရတယ်လောလောဆယ်ပြည့်ဂျမိုင်းနဲ့ချုပ်သွားတော့ select ပြီးဆက်ချူ
ဖန်ဆီးခံရတဲ့မျိုးသမီးဟာ TNL ရဲ့ဥပဒေစည်းမျဉ်းကိုချိုးပေါက်တယ်ဆိုပေမဲ့လည်းဘယ်ဥပဒေကိုချိုးပေါက်ခဲ့တယ်ဆိုတာကိုတော့ထုတ်ဖော်ပြောလို့မရဘူးလို့ဘုံမူတိုင်ကျော်ကပြောပါတယ
်။ဘယ်ကြောင့်ဒီအင်ဂျီဟာချိုးဖောက်လို့တနေလို့ထုတ်ဖော်ပြောလို့မရလဲ။စင်းရဲဥပဒေရှိတယ်ကျွန်တော်တမတ်ထားရှိတယ်။အဲဒီကျွန်တော်မထုတ်ဖော်ပြောလို့မရလေဘူးနော်
။ဒါပြင်ဩဂုတ်လ15ရက်နေ့တုန်းကရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်လာရှိုးမှုဆယ်ပြည်တော်စုလမ်းမကြီးပေါ်ကနှံ့ဖလုံအောက်ရွာနီးမှာ TNL ဖွဲ့ကနေခီးသွွားကားတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်ခီးသွွား2ယောက်တန်ရန်ရရှိခဲ့တယ်လို့သမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်။သမရော်ရဲ့သတင်းထုတ်ပြန်ချက်တွေဟာမှန်ကန်မှုမရှိဘူးလို့ TNL ဘက်ကညင်းဆိုထားပါတယ်။ရှမ်းပြည်နယ်ဒေသတွင်းမှာတမ်းမလောင်တပ်ဖွဲ့ TNL နဲ့မြမသမရော်တို့ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့ TNL နဲ့တောင်ပိုင်းရှမ်းပြည်သမရော်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပါတယ်။တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ဒေသခံကြေးရွာသားတွေဟာ Namuru Munen at the Bom Munerima, Sipi, Tinjang Yaze, Chibare, Tam Long Tapoya, Yapai Mahame, Poe and Chitalu, and Zipia Sajo, Lemma, Mijitu Nine Dida, and again, for the Hook Chibare, Kamia.
Shandy Bagasi, Chini, Nagoi, Dimbia, Big Apia Barishi, Gayin Bama, Yiji, and Pinida, Nitagul, Pyopia, Bijamare, Kachinbine, Pap. ပုံမျိုးရဲ့ခရိုင်ကရင်အမျိုးသားလူမျိုးရေးတက်တက်မဟာ၅ထင်းချုံရနေရာတွေမှာမိုးများပြီးတော့မြေပြိုကျမှုတွေကစတိုက်ဖြစ်ပွားနေပါတယ်။ဒါကြောင့်ဒီဩဂုတ်လတွေမှာပဲမြေပြိုကျမှုကြောင့်လူရှိဦးအထိသေဆုံးမှုရှိတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင်
ပြောမှုတွေစက်ဖြစ်နေတာပါပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းကမြေပြိုမှုတွေကြောင့်ကရင်လက်နက်ကင်တွေထိန်းချုပ်ထားတဲ့ဖားပွန်ခရိုင်အတွင်းမှာလူသေဆုံးမှုတွေရှိခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်ပါကျော်ကအဲ့ဒီဖားပွန်ရလေဒီကြီးပြီးတော့အဲ့ဒီမြေချတဲ့လူရှိရတော့ခေသွားလာခဲ့တယ်အဲ့ဒီဆက်ပါနားမှာလေဒီကြီးမိုးရွာကြီးရှိတဲ ลูเตซ้อมหมู่ดิผิดปွားแก่อ่ะบ่าမျိုးเนี่ยအလံဝေးတာကြောင့်လူတွေသိမ့်မတိကြဘူးလို့လဲဆိုပါတယ်တန်ရရသူတွေလည်းရှိကြတယ်လို့ဆိုပါတယ်အခုခါမှာတော့တန်လင်းမြည့်ရထပ်ပြီးတော့တိုးလာနေတဲ့အတွက်ကရင်ဒုက္ခတွေနေထိုင်ရာဤဒုက္ခဒုက္ခတွေစကမ်းမှာလည်းရေတွေတက်လာနေပြီဖြစ်တာကြောင့်စားရတောက်ရအခက်ခဲတွေရှိနေတယ်လို့ဆိုပါတယ်ပြီးကြတဲ့လကတဘာဝရေပေးတဲ့ကိုစိုးစိုးဝါးခံခဲ့ရတဲ ยีเบกเกอร์เซย์สแกนนี่แหละอดีตทับพื้นท้ายอะไรจังกินยีบีเนี่ยเบียนี่สัญญาสิมันขับเว็บมูอุจิธานากาเลสุบาร์เลยคู่เชิงดียีเบกเกอร์เซย์สแกนนี่พื้นท้ายอะไรพี่อาซาดาวเนี่ยกูยีเรื่องล้วนนี่เจ็บพี่ปาร์เลยปีกเรตตลาดด้วยมามีมานั่งเงินด้วยง่ะใจเนี่ยปีเนี่ยตอมยามยามหายีจีเย่เฉยมือเช็ดตาจังลูซัตเตอร์อุทิเตยส่งเงียร์เลยสุบีสุยากาเตยาวเองทบยังเงียบไหมมีเบียวมือเลยจังยีปีเนี่ยปัตตาบีเตยส่งมือเลยสิเนี่ยด้วย ที่จะมาการเตะสมุทรสีนี้เลยสบีเดต้าสัญญาตรีนี้มาพบยานีแล้ววะจุฬาลงกรณ์ยี่จีมุรีด้วยลูกบอลตัดเต็งน่าต้องจอบเบลูยากุชิบยองเบกียาจังเบียนี่สัญญาสิมันขังเว็บมูอุจิธานาวะจุฬาลงกรณ์ไปงาเตียวเองทบยังเงี้ยบาลเลยเช่น
มันเนี่ยจะขันเสียงเนี่ยที่เชื่อมีเนื้อเรื่องลูกคนที่ชอบมุรีด้วย ยามาลงยูนิตาพ่อเองชั่วกูอเมริกันปีหลังสุดการณ์นี้ก็ปีเกิดเรื่องปัจจุบันการค้ายืมมือเลยโลกเขวาร์เลยพี่อาเป้มือเองเนี่ยดังค้ามือเลยฮะพี่อาเนี่ยจะทบทวนพิสิมามหัวผู้รู้เบื้องดูเรื่องชีวิตเลยแต่เรื่องยืมอยู่แล้วจังลูกคนที่ชอบมือเลยจะต้องเดียวอันหันสิเมลูยูซ่ามือเลยสิวาร์เลยแต่จังเลยอเมริกันลูกดอมมาชั่วกูดีทับปูบลูยืมบูนั่งใจวันจิกูไต่ตรงเข้าจาวาร์เลยคุณลูกอเมริกันปีหลังสุดยืมดังค้ามือฮะเปล่าเตะมือชีวิตเลยเปล่าเที่ ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒိုင်းဒီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့တော်ရရှင်တို့ကိုကျူးကျော်ပါရစေ
။မနေ့ကအင်္ဂါများဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလာတို့ကိုတင်ဆက်ပေးကြပါမယ်။တောင်ကိုရီးယားနိုင်ငံကတက်ကြီးရွယ်ဦး93ဦးဟာမြောက်ကိုရီးယားနိုင်ငံနယ်ဇက်နာကိုမနေ့တနင်္ဂနွေနေ့ကစပြီးစုဝေးရောက်ရှိနေကြပြီဖြစ်ပါတယ်။တောင်ကိုရီးယားကတက်ကြီးရွယ်ဦးတွေဟာမြောက်ကိုရီးယားကဆွေမျိုးတွေနဲ့ဒီကနေ့ပြန်ပြီးတော့တွေ့ဖို့အတွက်နယ်ဇက်ကိုအရောက်လာနေကြတာပါ။ဒီထဲမှာတချို့ကတော့1950ပြည့်နှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲတွေရဲ့အပြီးခွဲခွာခဲ့ကြတဲ့ကလေးကဒီတစ်ခါတော့ပထမဦးဆုံးအကြိမ်ပြန်လည်တွေ့ကြမှာဖြစ်ပါတယ်။အများစုကတော့ဒီအရွယ်ထိအောင်အသက်ရှင်အောင်နေနိုင်ခဲ့ကြပြီးတော့မိသားစုတွေပြန်တွေ့ရတာကံကောင်းတယ်လို့ပြောကြပါတယ်။ VOA သတင်းတောက်ဇလတိကဟုတ်သတင်းပေးပို့ထားတာဒေါခင်ဆိုးဝင်းပြောပြပေးပါရှင်
။ကောင်းပါပြီ။ကွဲကွာခဲ့တဲ့မိသားစုတွေပြန်လည်တွေ့ဆုံပွဲကိုတက်ရောက်ဖို့အတွက် တန်ကိုရီးယားနိုင်ငံဘက်ကနေရွေးချယ်ခံရသူတွေဟာနေဆက်ကစော့ချူအပန်းဖြေမြို့ကလေးကိုမနေ့ကတနင်္ဂနွေနေ့ကရောက်ရှိခဲ့ကြပါတယ်သူတို့တွေဟာတုံးရကြမြောက်ကိုရီးယားခီးစဉ်မစတင်ခင်ပညာပေးသင်တန်းတွေတက်ရတယ်လို့အခြေခံကျန်းမာရေးစစ်ဆေးရတယ်လို့ဆိုမျိုးချက်ချင်းနေစေယုံကဆီယဝင်ဟန်ဆန်ဂျိုကပြောပါတယ်
အာကျွန်တော်ဦးနေမော့စ်ပါတစ်စစ်ပန်ဆာအယ်ဒါလီမန်နီအော့ဖ်သမ်အာဆာဖရင်ဖရမ်အတန်ချန်ဒိုင်ဘီတီးစ်အန်ဟက်အန်ဒါလိုင်းမက်ဒီကယ်ကန်ဒီအများစုကတက်ကြီးရွယ်လို့ရေဆိုတော့သွေးတိုးနဲ့ဆီးကျော်ရောဂါရှိနေပြီးတော့ဆေးကုသမှုခံယူနေကြရတဲ့သူတွေဖြစ်ပါတယ်မိသားစုတွေပြန်လဲဆုံဆီးကြတဲ့ဘွဲကိုစီစဉ်ထားတဲ့အတိုင်းသူတို့တွေတယောက်နိုင်ဖို့အတွက်ကျွန်တော်တို့ကကျန်းမာရေး
ကိုရီးယားနိုင်ငံကကမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တနင်္လာနေ့မှာစတင်တဲ့တွေ့ဆုံပွဲအတွက်60တောင်ယောက်ပဲအရွေးခံရပါတယ်။မြောက်ကိုရီးယားနိုင်ငံကမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တနင်္လာနေ့မှာစတင်တဲ့တွေ့ဆုံပွဲအတွက်တော့မြောက်ကိုရီးယားနိုင်ငံဘက်ကရှစ်ဆယ်ရှစ်ယောက်အရွေးခံရပါတယ်။
I lost a brother, and my parents lost a child. But my brother lost his parents, siblings, friends, and an entire hometown.
Jano aku dia song song gayar eh. Jano miba ri tadi aku song song gayar eh. Time jano aku garo tu miba mau nama. Mesui tengah jinui tu sadi demiu lomba song song gayar apa. Tu song song gayar ari tu tu buat xiaolu. Si macam nasia cikang pini malu.
ဒီအသက်60လေးနှစ်အရွယ်အဖိုးအဖွားတွေကတုံးရတာအတွင်းမြောက်ကိုရီးယားနိုင်ငံကမိသားစုဆွေမျိုးသားချင်းနေနဲ့ချုပ်ကြိမ်တိုင်းမျက်နှာချင်းဆိုင်တွေ့ဆုံခွင့်ရကြမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဖေဗရူလာလကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအကြိုအဖြစ်နှစ်နိုင်ငံဆက်ဆံရေးပြန်လည်နှွေးထွေးခဲ့ရတာကနေမိသားစုပြန်လည်စုံစည်းပွဲတွေအခုလိုပြန်လည်ကျင်းပနိုင်ခဲ့တာ
season ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်စီစဉ်နေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျားဝင်ဆောင်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပြီးဆွဲခံရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါတယ်ခွန်တုပြည်နယ်တွင်မှာဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်က30ကနေဖမ်းဆီးခံထားရသူတွေကခီးတဲ့12ဦးကိုတော့တဘုံတွေကဆက်ပြီးတော့ဖမ်းဆီးထားတယ်လို့ပြည်ထောင်ဝင်ကြီးရဲ့အကြံပေးကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကတက်ချင်းရွယ်အိုး90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာတန်ကမြောက်ကိုရီးယားနိုင်ငံနဲ့ကိုဖျက်ချော်ပြီးနိုင်ပန်းအချာမှာပဲနှစ်နိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွမ်ဂမ်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘွတ်ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးရပါတယ်။ 6.9 မဂနီတျူပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကတော့အဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။အီရန်နဲ့ရရှိထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကအတုံးမကြဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပြီးအီရန်အပေါ်ပို့ပြီးတော့ဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့ဆောင်ရွက်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတပ်ဖန်းအင်ဂျင်နီယာကတော့ skill skill ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.